ထိုင်းနိုင်ငံတောင်ပိုင်းမှာမြန်မာနိုင်ငံသားအများအပြားပါဝင်တရားမဝင်ဝင်ရောက်လာသူတွေယာနဲ့ချီဖမ်းဆီးမိခဲ့ပြီးတဲ့နောက်လုံခြုံရေးအတွက်ဖျက်ဆစ်ခြံစည်းရုပ်ကာရံဖို့ဒေသခံထိုင်းစစ်တပ်ကပြောဆိုလိုက်တဲ့အကြောင်းတင်ဆက်ပေးပါမယ်။ကျွန်မမအေးမှာပါ။မလေးရှားနိုင်ငံနဲ့နယ်စပ်ထိုင်းနိုင်ငံတောင်ပိုင်းမှာ၃လအတွင်းတရားမဝင်နယ်စပ်ချက်ကျော်ဝင်ရောက်လာသူတွေ600ကျော်အထိဖမ်းဆီးမိခဲ့ပြီးတဲ့နောက်နေဆက်မှာလျှက်စစ်ခြံစည်းရုပ်ကာရံမဲ့အစီအစဉ်ကိုထိုင်းစစ်တပ်ကကြီးညာလိုက်တာပါမြန်မာနိုင်ငံသားအများအပြားပါဝင်မလေးရှားနိုင်ငံနဲ့နေဆက်မှာတရားမဝင်ဝင်ထွက်သွားလာနေသူတွေအဓိကအသုံးပြုနေတဲ့လမ်းကြောင်းတွေမှာကာရံဖို့စီစဉ်နေတာကိုထိုင်းစစ်တပ်အမှတ်၄စစ်တိုင်းမှုကပြောဆိုလိုက်တဲ့အကြောင်းထိုင်းနိုင်ငံတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုသမားရေးလှုပ်ရှားသူဦးမင်းဦးကပြောပြပါတယ
်နေရာပေါ့နော်သူတို့လူစုတဲ့နေရာတောင်ကိုအဲဒီစင်တောင်းခေါ်ဖို့အတွက်ထားတဲ့နေရာပေါ့အဲ့လိုမျိုးလုပ်ပြီးတော့မှအဲဒီဉာဏ်နဲ့တော့ပို့တာပေါ့အဲ့ဒီနလန်ဖြစ်နေတဲ့အတွက်ကြောင့်သူတို့ကဒါကိုသိစရာအာဘယ်လိုကမှနေရာတည်းအခုသိစရာပိတ်ဖို့လိုတက်မာလေးစစ်တိုင်းဘူးပေါ့နော်သူကနေပြီးတော့အဲဒီစာကိုပြောတာဖြစ်နိုင်တယ်ဆိုလို့ရှိရင်တော့အဲ့ဒီဘိုင်းညံမှာခုနကပြောတဲ့ဒီနေ့စစ်ကျွန်တော်တို့ခန့်ကြည့်ရပေါ့နော်အဲ့လိုမျိုးလုပ်ပြီးတော့ကီလိုမီတာဘယ်လောက်ကျတာတိကျအောင်ပါဘူးအဲ့ဒါကာပြီးတော့ပြန်တော့ပို့ပြီးကဘီဒီပေါ်လေအဲ့လိုလုပ်မယ်လို့သူတို့ပြောတယ်ခြေပေါ့ဗျာအတော်ပြောကီလိုမီတာအတန်တက်ဒီလိုကာလို့ဟိုဘယ်လိုကမှမပေါ့အထူးကပိတ်နေရင်အဲ့ဒီအကွာဝေးလောက်ကိုအဲ့ဒါကသူတို့ကအဲ့ဒီလက်စစ်လောက်ထားတဲ့အမျိုးလုပ်ပြီးတော့အဲ့လိုမျိုးကာမယ်ပေါ့သူတို့ပြောတာဒီအနေနဲ့ပတ်သက်ပြီးဒီလူဘုံကိုကိုရအောင်လုပ်မယ်ဆိုတာကအထူးကဒီကိုဗစ်ကကိုဗစ်ပြဿနာကိုသူတို့ကဟိုတိုက်ဖို့လည်းပါပါပေါ့နော်နောက်ခုစလုံးပေါ့ဒီယောဂါကကျွန်တော်တို့မြန်မာနဲ့ဒီမလေးရှားမှာကအခုကဖြစ်တာပိုပြားလေထိုင်းနေစားရည
်ကိုဗစ်ကယောဂါကူးစက်မှုတွေတကြော့ပြန်ကြုံနေရတာကြောင့်အရေးပေါ်အခြေအနေပြင်ညာထားတဲ့မလေးရှားနိုင်ငံနဲ့နေဆက်ထိုင်းနိုင်ငံတောင်ပိုင်းမှာလူမောင်ခုံမှုတွေတိုးလာနေတဲ့အကြောင်းထိုင်းရနာပိုင်တွေကသတိပေးခဲ့ပြီးတဲ့နောက်ထိုင်းစစ်တပ်ကနေဆက်တွေမှာလျှက်စစ်ခြံစည်းရိုးကာမဲ့အကြောင်းပြင်ညာလိုက်တာလည်းဖြစ်ပါတယ်လွန်ခဲ့တဲ့3လကျော်အတွင်းတရားမဝင်နေဆက်ဖြတ်ကျော်ဝင်ရောက်လာသူ600ကျော်ကိုထိုင်းရနာပိုင်တွေကဖမ်းဆီးခဲ့ရမှာအများစုကမြန်မာနိုင်ငံကဖြစ်တယ်လို့လည်းအလုသမားရေးလှုပ်ရှားသူဦးမင်းဦးကပြောပါတယ
်။ဒီအော်တိုဝါပေါ့ကျန်ခဲ့တဲ့ကျွန်တော်တို့2020အော်တိုဝါလာနေတော့အခုချိန်ဒီပြီးတာအယောက်600ကျော်ရှိသွားပြီ။အဲ့ဒီမှာတော့မြန်မာကတော့အများဆုံးမြန်မာဟို624ယောက်မှာမြန်မာ400နဲ့ရှိရောက်ပါတယ်။ကျွန်တော်တွေကဒုတိယအများဆုံးကမ္ဘောဒီးယားနောက်လာအောင်ပေါ့နော်။အဲ့ဒီမှာမလေးရှားတို့ဗီယက်နမ်တို့ဘင်္ဂလားဒေ့ရှ်တို့အဲဟိုတရုတ်တို့ဒါလည်းပါပြီးတယ်ဒါပေမဲ့သူတို့ကနေရပါဘော
ဒီအပိုင်းမှာပဲထိုင်းမြန်မာနယ်စပ်ကန်ချနာပူရီခရိုင်ထုံဖာဖွန်မြို့စစ်စေးရေးဂိတ်မှာမြန်မာနိုင်ငံသား၄ဦးကိုအခကြေးငွေယူပြီးလူကုန်ကူးခဲ့တဲ့နေမြေအုပ်ချုပ်ရေးမှုရဲ့ဇနီးနဲ့ကားမောင်းသူထိုင်းမျိုးသားတဦးကိုထိုင်းနယ်ခြားတောင်တက်ကဖမ်းဆီးလိုက်ပါတယ်။နေဆက်ကနေတရားမဝင်ခေါ်ဆောင်လာတဲ့မြန်မာနိုင်ငံသား၄ဦးကိုတဦးကိုဗတ်ငွေ8000နဲ့အခကြေးငွေယူပြီးဘန်ကောက်မှာအလုပ်သွင်းပေးဖို့အတွက်ကားငယ်တစ်စီးနဲ့ထုံဖာဖွန်လမ်းဆုံနေဇဂိတ်ကိုဖျက်ဖို့အတွက်စူးစမ်းရင်ဖမ်းမိခဲ့တာပါ။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြီးခဲ့တဲ့နှစ်ဇွန်လထဲမှာထုတ်ပြန်ခဲ့တဲ့ကမ္ဘာတဝန်းကလူကုန်ကူးမှုဆိုင်ရာအစီရင်ခံစာမှာတော့မြန်မာနိုင်ငံဟာလူကုန်ကူးမှုတိုက်ဖျက်ရေးအတွက်ထိထိရောက်ရောက်ဆောင်ရွက်မှုမရှိတဲ့အနိုင်ဆုံးအဆင့်နိုင်ငံစီးရဲမှာထည့်သွင်းဖော်ပြခဲ့တာပါ။မြန်မာနိုင်ငံသားတွေနဲ့ဆက်ဆက်တဲ့လူမောင်ခုံမှုတွေရှိနေတဲ့ထိုင်းနိုင်ငံကတော့တရားသူစောင့်ကြည့်အဆင့်မှာထည့်သွင်းထားဆဲဖြစ်ပါတယ်။ကျွန်မမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။